ါကစ္စတန်နိုင်ငံကိုပင်းနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ကဆိုင်းငံ့ထားလိုက်တဲ့ပေါ်အိန္ဒိယနိုင်ငံဘက်မှသတိထားပြီးတော့အကောင်းမြင်ကြိုဆိုကြပါတယ်။ဒါပေမဲ့လည်းဒီလောက်ရကြောင်တော့ Hizbul Mujahideen လို့ကက်ရှမီးယားမှာထွက်ရှားနေတဲ့အဖွဲ့တွေကိုပါကစ္စတန်ကဒီအတိုင်းလွှတ်ပေးထားတာရပ်သွားနိုင်ခြင်းမရှိဘူးလို့အိန္ဒိယနိုင်ငံကလေလာသုံးသပ်သူတွေကပြောပါတယ်။အင်ဂျင်နာပက်ရှာရဲ့သတင်းလာကိုကိုကျော်ကျော်တင်းကပြောပြမှာပါရှင်။
ဂျနဝါရီအုပ်စုတွေကိုနှိမ်နှင်းလောင်ပါကစ္စတန်ကိုပြားပြီးဖို့ရည်ရွယ်ချက်နဲ့ပေးနေတာလုံခြုံရေးဆိုင်ရာအကူအညီဒေါ်လာ 1.9 ဘီလီယံကိုအမေရိကန်ကဆက်မပေးတော့ပဲရပ်လိုက်တာပါ။အမေရိကန်ကပါကစ္စတန်ကိုအကူအညီပေးနေခဲ့ပေမဲ့လိင်ညာလှည့်ကြတာကလွဲပြီးဘာမှပြန်မရဘူးလို့သမ္မတဒေါ်နယ်ထရမ့်ကနှစ်တကူကာလမှာထွက်တာပေါ်ရေးပါလေ။အမေရိကန်ရဲ့ဒီခက်မှမှလုပ်ရပေါ်အိန္ဒိယဆိုရဘက်ကနေအတန်သိတ်ထွက်မလာပါဘူး။အကြံပေးဝါရနဲ့ပတ်သက်လို့အကြံပေးဝါရကိုနေနေနာမှာပါကစ္စတန်ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့အိန္ဒိယရဲ့ရည်တည်ချက်မှန်ကန်တယ်ဆိုတာဒီလုံဆောင်ချက်ကအသေးချာပြလိုက်တာပါပဲလို့အိန္ဒိယအငြိမ်းအဝန်ကြီးတူဖြစ်တဲ့ဂျီတန်ဒရာဆင်းရဲ့ပြောဆိုချက်လောက်ဖိထွက်ခဲ့ပါလေ။အကြံပေးဝါဒီအုပ်စုတွေပေါ်ပါကစ္စတန်ဆိုရကပြက်ပြက်သားသားမလုပ်ဘူးဆိုရင်အပြင်းအထန်ဖိအားပေးမယ်လို့မကြသေးခင်ချက်တွေအတွင်းအမေရိကန်ကသတိပေးနေတဲ့ပေါ်အိန္ဒိယနိုင်ငံဘက်မှခတ်အုပ်အုပ်ကြိုးဆိုကြပါလေ။ပါကစ္စတန်နိုင်ငံထဲမှာဒီကိညာကင်းနေနေတဲ့အကြံပေးဝါဒီအုပ်စုတွေကတိုက်ခိုက်တာကိုသူတို့ခံနေရတာလို့အိန္ဒိယနိုင်ငံကပြောလာတာအတော်ကြာပါပြီ။အာဗန်ဂူပတာဟာနယူးဒေလီရဲ့ခြေဆိုင်လက်ရာရင်းဗီဗီကန္နန္ဒာနိုင်ငံတကာဖောင်ဒေးရှင်းရဲ့ဒါရိုက်တာပါ
။ It is too early to judge as to what he might do.
သမရထွန်းဘာလုပ်နိုင်ချေရှိတယ်ဆိုတာကိုပြောပြဖို့ကတိတ်ဆောလုံးပါသေးတယ်။ဒါပေမဲ့ချင်းတက်ပုံကတော့တကယ်ကိုအစ်စ်ပါပဲ။
တချိန်ထဲမှာပဲအမေရိကန်ရဲ့အဓိကရည်ရွယ်ချက်ကအာဖဂန်နစ္စတန်ကိုတိုက်ခိုက်နေတဲ့ဟက်ကန်နီ군ရဲ့နဲ့အာဖဂန်တာလီဘန်တို့အဖွဲ့တွေကိုပါကစ္စတန်ကနှိမ်နီးစေချင်တာပဲဖြစ်နေတယ်။ဒါကြောင့်လဲဆိုတော့အမေရိကန်ရဲ့အဓိကဦးတည်ချက်ဟာအာဖဂန်နစ္စတန်တည်ငြိမ်ရေးပဲဖြစ်တယ်လို့အိန္ဒိယကလူအများအပြားကမြင်ကြပါတယ်။စစ်တမ်းတင်အာဖဂန်နစ္စတန်နဲ့ဆက်ဆက်မှုရာအတွက်အမေရိကန်ဟာပါကစ္စတန်ကိုမှီခိုနေရတာကြောင့်ဘယ်လောက်ကြီးအပြင်းအထန်လှုပ်ဆောင်မှလဲဆိုတာပေါ့။တန်မြင်ရတဲ့ချက်လည်းရှိကြပါတယ်။ဘူဝါရဒစ်ဟာလာမယ့်လတွေအတွင်းဘယ်အချိန်ကြီးရောက်လာမယ်ဆိုတာအိန္ဒိယကစောင့်ကြည့်နေတဲ့အစင်မှာရှိနေတယ်လို့မြင်လို့ရတယ်။နယူးဒေလီအခြေဆိုင်ကာကွယ်ရေးဆိုင်ရာလိလဆန်းစစ်ရေးအင်စတီကျူကတောင်ဝါဆာကြီးရာကျွမ်းကျင်သူတူဖြစ်တဲ့ဆူးခူတီယိုမူနီလည်းပါပါတယ်
။ Whether they would really proceed further number 1 number 2 whether it will take the
ပထမအချက်ကအမေရိကန်ဟတ်ကဲပဲနောက်ထပ်ရှေ့ဆက်ပြီးတော့လုံမလား။နံပါတ်2ကအိန္ဒိယဆောင်တဲ့နာကိုထက်စင်စားပြီးအဲ့ဒီတိုင်စုတ်ကင်လုတ်ဆောင်သွားမှာလားဆိုတာပါပဲ
အမေရိကန်ကပြားဆက်ပြီးနေရင်ပါကစ္စတန်ကိုတရုတ်နဲ့ပူနီးအောင်တွန်းပို့သလိုဖြစ်ပြီးတောင်ဝါစဒေသမှာတရုတ်ရဲ့နေရာပူကျလာအောင်လုပ်သလိုဖြစ်မလားဆိုပြီးစိုးရိမ်ကြတာတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးကိုအိန္ဒိယနိုင်ငံကမြင်ကျင်တာမဟုတ်ဘူးလို့အာဗန်ဂူပတာကပြောပါတယ
် I mean we already seeing that they probably are going to set up a base the Chinese are going to set up a base in
ပါကစ္စတန်နိုင်ငံဂျီဝါလီဒေတာမှာရေတပ်အခြေစိုက်စခန်းတစ်ခုတရုတ်ကစောင့်မဲ့အလားအလာကိုကျွန်တော်တို့မြင်နေရပါတယ်တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ပေါင်းပြီးအုပ်စုအသစ်တစ်ခုထောင်နေတာကိုလည်းတွေ့ထားရပြီးပါပြီ
ဒီဇင်ဘာလကဘေကျင်းမြို့မှာဒီသုံးနိုင်ငံကနိုင်ငံသားရုပ်ဝန်ကြီးတွေပထမဆုံးတွေ့ဆုံဆွေးနွေးကြတာကိုဂူပတာကရည်ညွှန်းပြောဆိုသွားတာပါအကြံတော်ဝါဒတိုက်ချက်ကြီးမှာဒုတမှုရဖို့ပါကစ္စတန်နဲ့တွဲပြီးကြိုးပမ်းမှုတွေပေါ်အိန္ဒိယမှာအားမလို့အားမရဖြစ်တာကိုတိုးလာနေကြမှာပဲအမေရိကန်ရဲ့မူဝါဒတဲ့ကြောင့်ညှော်လင့်ချက်လေးထွက်လာတာပါ။ကြိုင်ဘက်အင်းကြီးချင်းနိုင်ငံတခုအကြောင်းတရားဝင်ဆွေးနွေးပွဲတွေရက်နေတာကစနစ်ရှိပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့လကတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတနိုင်ငံကနိုင်ငံတော်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေပြည်ဆောင်ဆွေးနွေးကြပါတယ်။အကြံပေးဝါဒတိုက်ချက်ရေးအဓိကဆွေးနွေးကြတာလို့အိန္ဒိယကဆိုပါတယ်။ဒါပေမဲ့လည်းတိုးတက်မှုမရှိသလောက်ပဲဆိုတာတာဝန်ရှိသူတွေနဲ့လေလာသူတွေကလက်ခံပြောဆိုကြပါတယ်ခင်ဗျာ